careful now.
ကိုရဲ့မိခင်နိုင်ငံမှာအလောက်ကန်အခွင့်အလမ်းရှားပါမှုနိုင်ငံရေးမတည်ငြိမ်မှုတွေကြောင့်မြန်မာနိုင်ငံသားအများအများဟာနှိစက်ရနိုင်ငံတွေစီထွက်ခွာပြီးတော့အောက်ခြေအလုပ်သမားတွေအဖြစ်လုပ်ကိုင်ပြီးဝင်ငွေရှာကြရတာအားလုံးပဲအသိဖြစ်ပါတယ်မြန်မာနိုင်ငံနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ထိုင်းနိုင်ငံမှာဆိုရင်မြန်မာရွှေ့ပြောင်းအလုပ်သမားနှစ်သန်းဝန်းကျင်ရှိပါတယ်အခုအထိလည်းမြန်မာနိုင်ငံသားတွေဟာထိုင်းနိုင်ငံရဲ့ကိုနေစဉ်လိုလိုတဖွဲဖွဲထွက်ခွာနေကြဆဲဖြစ်ပါတယ်ထိုင်းနိုင်ငံကိုရောက်လာတဲ့မြန်မာတွေဟာအလုတ်ကန်ရှာဖွေရမှာအခက်အခဲမျိုးစုံနဲ့ရင်ဆိုင်နေကြရပါတယ်မြန်မာလူသမားတွေတရဝင်းအလုတ်ကန်အခွင့်အလမ်းတွေကိုလွယ်ကူကူရှာဖွေနိုင်ပြီးတော့ကိုယ့်ရဲ့ကျွမ်းကျင်မှုအဆင့်အတန်းနဲ့ထိုက်တန်တဲ့လောက်ခလစာရရှိအောင်ဆောင်ရွက်ပေးနေတဲ့ Spike Job ဆိုတဲ့လုပ်ငန်းလေးတစ်ခုကို2024နှစ်ဦးကထိုင်းနိုင်ငံဘန်ကောက်မြို့မှာတည်ထောင်လိုက်ပါတယ်အဲ့ဒီလုပ်ငန်းကိုတည်ထောင်သူကတော့အသက်21နှစ်အရွယ်ကိုမင်းမြတ်စွန်းဖြစ်ပါတယ်
ထိုင်းမှာမြန်မာရေအရန်များတယ်ဒါပေမဲ့ကျွန်တော်တို့ရဲ့ပတ်ဝန်းကျင်မဟုတ်တဲ့တခြားတစ်ဖက်မှာဒါရွှေ့ပြောင်းအလုပ်သမားမြန်မာရေအများကြီးရှိနေတယ်သူတို့တွေကလက်ရှိချိန်မှာအခက်အခဲမျိုးစုံနဲ့ရင်ဆိုင်နေရတယ်ပေါ့နော်အကူအညီအရန်လိုအပ်နေတယ်လို့ကျွန်တော်မြင်တယ်အဓိကတော့မြန်မာရွှေ့ပြောင်းအလုပ်သမားရေအတွက်ဒါအလုပ်ကိုင်ခွင့်လန်းတွေကိုတနေရာထဲမှာဖော်ပြထားမယ်ယုံကြည်စိတ်ချရတဲ့အလုပ်ကိုင်ခွင့်လန်းတွေကိုတနေရာထဲမှာဖော်ပြထားမယ် platform မရှိနေဘူးပေါ့နော်ဆိုတော့ဒီမှာညာတော်အဖြစ်ကလိန်ခံရတာမျိုးတွေကြုံတွေ့ရတယ်ဆိုတော့အဓိကတော့ဒီ platform လေးတစ်ခုလိုအပ်နေတာပေါ့နော်လို့အဲ့ဒီလိုအပ်နေတဲ့ platform ကိုကျွန်တော်ဖြည့်ဆည်းပေးခြင်းနဲ့အဲ့ဒီစံနှုန်းနဲ့ပဲကျွန်တော်ဒါ Spike Job ကိုစတင်ခဲ့ရခြင်းဖြစ်ပါတယ်ခင်ဗျာ
ကိုမင်းမြတ်စွမ်းဟာရန်ကုန်စီးပွားရေးတက်ကတူမှာပထမနှစ်တက်နေချိန်မှာပဲ COVID ကံရောဂါနဲ့နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်ပညာရေးကိုရပ်နားခဲ့ရပါတယ်ဒါပေမဲ့2021ခုနှစ်မှာဂျပန်အစိုးရရဲ့ပညာတော်သင်ဆု MEXD Scholarship ကိုရရှိခဲ့ပါတယ
်ဆိုတော့ဂျပန်နိုင်ငံအိုဆာကာမြို့မှာOsaka မြို့မှာရှိတဲ့ Resume Camp တက္ကသိုလ်မှာ Community and Regional Policy Studies Major နဲ့ကျွန်တော်ကျောင်းဆက်တက်ခဲ့တယ်။ကျွန်တော်ကျောင်းမတက်ခင်တော့ကမြန်မာနိုင်ငံမှာရှိနေတဲ့ကာလတည်းမှာကျွန်တော် Gap Year နှစ်နှစ်လောက်ကျွန်တော်ယူခဲ့ရတယ်ပေါ့နော်။ဆိုတော့ဒီ Gap Year ယူနေတဲ့နှစ်နှစ်အတွင်းမှာကျွန်တော်အလုပ်တွေလုပ်တယ်။အထူးသဖြင့်ဒီ Education နဲ့ Human Resource Industry ဘိုင်းနေမှာကျွန်တော်အလုပ်တွေလုပ်တယ်ပေါ့နော်။ကျွန်တော်ကိုယ်ပိုင် Startup လည်းကျွန်တော်စတင်ခဲ့။ဆိုတော့ကျွန်တော်လိုမျိုးလုပ်ငန်းခွင်နဲ့အသားကျနေတဲ့လူငယ်တယောက်တက်ပေါ့နော်။လူငယ်တယောက်တက်ကဟို experiential learning ကိုပို့ပြီးတော့မှသဘောကျတဲ့အခါမှာဂျပန်နိုင်ငံရဲ့ပညာရေးစနစ်နဲ့ကျွန်တော်ကအရင်မကိုက်ညီဘူးလို့ထင်တယ်ပေါ့နော်ဆိုတော့အဲ့ဒီတော့ကြောင့်မလို့ကျွန်တော် second year ပြည့်တဲ့အခါမှာပဲကျွန်တော်ဂျပန်တက္ကသိုလ်ကနေပြီးတော့မှကျောင်းထွက်ခဲ့ပါတယ်ခင်ဗျအ
ဲ့ဒီနောက်သူဟာထိုင်းနိုင်ငံကိုရွှေ့ပြောင်းလာခဲ့ပါတယ်ထိုင်းနိုင်ငံမှာလည်းပညာသင်ဆုရရှိတဲ့အတွက် Harbor Space တက္ကသိုလ်မှာ High Tech and Entrepreneurship major နဲ့ပညာဆက်လက်သင်ယူနေပါတယ်ထိုင်းနိုင်ငံမှာပညာသင်ယူနေရင်းနဲ့ကိုမင်းမြတ်စွမ်းကထိုင်းရောက်မြန်မာလူသမားတွေရဲ့အခက်အခဲကိုမြင်တွေ့ပြီးတော့သူတို့ကိုနီးပညာနဲ့ကူညီနိုင်မဲ့ Spike Job ဆိုတဲ့စွန့်ဦးတီထွင်လုပ်ငန်းတစ်ခုကိုလုပ်ကင်ခဲ့တာပါ Spike Job ဆိုတာကတော့ထိုင်းနိုင်ငံမှာရှိတဲ့မြန်မာလူမျိုးအလုပ်သမားတွေအတွက်အလုပ်အကင်အခွင့်အလမ်းတွေကိုတနေရာထဲမှာရှာဖွေနိုင်တဲ့အလုပ်ကင်ရှာဖွေရေး platform တစ်ခုဖြစ်ပါတယ် Spike Job ရဲ့ page ကနေပြီးတော့ဘန်ကောက်မြို့အတွင်းကခေါ်နေတဲ့အလုပ်ကိုင်တွေကိုတင်ပေးပြီးတော့အလုပ်လိုနေတဲ့လူသမားတွေနဲ့အလုပ်သမားလိုနေတဲ့လုပ်ငန်းရှင်တွေကိုချိတ်ဆက်ပေးပါတယ်။ Spike Job က platform တစ်ခုဖြစ်ပြီးတော့အလုပ်ကိုင်ရှာဖွေရေး agent တစ်ခုမဟုတ်တဲ့အတွက်အဲ့ဒီကနေအလုပ်လျှောက်တဲ့သူတွေအတွက်ဝန်ဆောင်ခပေးစရာမလိုပါဘူး။ဒီလုပ်ငန်းကိုထူထောင်ဖို့အတွက်ကိုမင်းမြတ်စွမ်းကိုယ်တိုင်အခက်ခဲတွေကိုရင်ဆိုင်ခဲ့ရပါတယ်။ထိုင်းရောက်မြန်မာလုပ်ငန်းရှင်တွေထိုင်းလူမျိုးလုပ်ငန်းရှင်တွေကိုလိုက်တွေ့ပြီးတော့ဆွေးနွေးခဲ့ရပါတယ်။လုပ်ငန်းရှင်တွေနဲ့များများတွေ့လေထိုင်းရောက်လုပ်သမားအရေးဟာပို့ပြီးတော့ရှုပ်ထွေးလေလေဆိုတာကိုသူသဘောပေါက်ခဲ့တယ်လို့ပြောပါတယ်
။ဟိုကျွန်တော်လုပ်ငန်းကဒါ profitable မဖြစ်ဘူးလို့မြင်တဲ့အခါမှာကျွန်တော်နဲ့အတူတူပူးပေါင်းမဆောင်ရွက်ချင်ကြဘူးပေါ့။ဒါပေမဲ့ကျွန်တော်ကလည်းပဲခေါင်းမမာနဲ့ပဲကျွန်တော်နဲ့အတူကျွန်တော်နဲ့ရည်ရွယ်ချက်ချင်းတူတဲ့သူတွေကိုဆက်ပြီးမှရှာခဲ့တယ်။ကျွန်တော်နဲ့ရည်ရွယ်ချက်ချင်းတူတဲ့သူတွေနဲ့ပဲအတူစုပေါင်းပြီးမှ supply job ကိုစပြီးမှတည်ထောင်ခဲ့တယ်။အဓိကကကိုယ့်နိုင်ငံကိုယ့်လူမျိုးမှာကိုယ့်လူမျိုးရင်းနဲ့အတူတူလောက်ရမှာမဟုတ်တဲ့အတွက်ကြောင့်မလို့အလုပ်လုပ်တဲ့အခါမှာညှိနှိုင်းရတဲ့အပိုင်းတွေအများကြီးရှိတယ်။တိခံရတဲ့အပိုင်းတွေရှိတယ်။ဟိုကျွန်တော်အရင်တော့အစိမ့်နေဆိုရင်တော့ဒါမျိုးတွေကလုံနိုင်မှာမဟုတ်ဘူး။ဒါပေမဲ့ရွှေ့ပြောင်းအလုပ်သမားတွေရဲ့အခက်အခဲတွေကိုပို့ပြီးတော့မှမြင်လာလေလေ။ဒီအခက်အခဲတွေရဲ့အရေးပါမှုကိုပို့ပြီးတော့မှသိမြင်လာလေလေ။ပို့ပြီးတော့မှဖြည့်ရှင်းဖို့လိုရဆိုတာကိုသိလာလေလေ။ကျွန်တော်အနေနဲ့ဒီလုပ်ငန်းကိုမဖြစ်မနေအောင်မြောင်လုပ်ရမယ်လို့အတွေးရပို့ရခဲ့တာပေါ့နော်။ဆိုတော့ပြည့်ရဲ့ခါမှာကျွန်တော်ကိုယုံကြည်ပြီးတော့မှဝိုင်းဝန်းကူညီထောက်ပံ့ပေးကြတဲ့ support လုပ်ပေးတဲ့သူတွေလည်းရှိလာတော့ပို့ပြီးတော့မှခွန်အားဖြစ်ရပါပေါ့
Spike ဆိုတာကထိုင်းလူလွယ်ကူတယ်တက်တောင့်တက်တာဖြစ်တယ်ဆိုတဲ့အဓိပ္ပာယ်ရပါတယ်ရွှေ့ပြောင်းလုပ်သမားအများစုဟာ နီးပညာနဲ့အကျွမ်းတဝင်ရှိသူနဲတာကြောင့်အလုတ်လျှောက်တဲ့အဆင့်တွေကခက်ခဲနေရင်အဆင်မပြေတဲ့အတွက်အလုတ်လျှောက်ရင်လွယ်လွယ်ကူကူဖြစ်ရမယ်ဆိုတဲ့အဓိပ္ပာယ်နဲ့ Spike Job လို့နာမည်ပေးထားတာဖြစ်ပါတယ်။အခုအချိန်မှာစွန့်ဦးတီထွင်လုပ်ငန်းရှင်တယောက်အဖြစ်ရပ်တည်နေတဲ့အသက်22နှစ်အရွယ်ကိုမင်းမြတ်စွန်းကသူဟာပင်ကိုကလူမှုပြဿနာတွေကိုဖြေရှင်းမှုဝါသနာထုံသူတယောက်ဖြစ်တယ်လို့ပြောပါတယ်။အခုအချိန်မှာတင်ယူနေတဲ့ဘာသာရက်နဲ့လောက်ကင်နေတဲ့အလုတ်တထက်သေးဖြစ်နေတဲ့ကိုမင်းမြတ်စွမ်းမှာအနာဂတ်ရည်မှန်းချက်တခုလည်းရှိပါသေးတယ်
။အနာဂတ်ရည်မှန်းချက်ကတော့အခုလိုမျိုးပဲနည်းပညာကိုအသုံးပြုပြီးတော့မှလူတွေရဲ့ဘဝအောင်မြင့်တင်ပြေးခြင်းနဲ့အဓိကကတော့မြန်မာနိုင်ငံမှာရှိတဲ့ဒေတာတိုင်းကိုအင်တာနက်ရဖို့ကိုလှုပ်ဆောင်ပေးခြင်းနဲ့ပေါ့နော်ကျွန်တော်မသိငင်လေးမှာပေါ့အဲ့ဒီစံနာကိုပြေဝသွားပြီဆိုရင်တော့နောက်ပိုင်းကတော့အလုတ်ဆက်လုပ်ဖြစ်မယ်လို့တော့မထင်တော့ဘူး။ဂျန်တဲ့ဘဝကိုကျွန်တော်ချရတဲ့သူတွေနဲ့ပဲအကုန်လုံးညီမာတယ်
နိုင်ငံခြားတက္ကသိုလ်တွေကပညာသင်စုတွေရရှိပြီးတော့ပြည်ပနိုင်ငံတစ်ခုမှာစွန့်ဦးတီထွင်လုပ်ငန်းရှင်တူအဖြစ်ရပ်တည်နေတဲ့ကိုမင်းမြတ်စွန်းဟာကံဆိုရာကိုယုံကြည်သူတယောက်မဟုတ်ပါဘူး။ဒါပေမဲ့စ조사အားထုတ်မှုနဲ့အဓိပ္ပာယ်ရှိတဲ့ဘဝတစ်ခုကိုထူထောင်နိုင်လိမ့်မယ်လို့တော့ယုံကြည်သူတယောက်ဖြစ်ပါတယ်ရှင်။
ကျွန်တော်တို့ generation Z လူငယ်တွေကိုတော့အများကြီးပြောဖို့တော့မလိုပါဘူး။ကျွန်တော်တို့အားလုံးသိတဲ့အတိုင်းပဲဘဝက fair မဖြစ်ဘူး။လူတိုင်းကကောင်းမွန်တဲ့ကံနဲ့မွေးဖွားလာကြတာမဟုတ်ဘူးပေါ့နော်။အဲဒါကြောင့်မလို့ကျွန်တော်တို့ကကံဆိုတဲ့အရာကိုခေါင်းထဲကနေထုတ်ပြီးတော့မှသူများထက်ပိုကြိုးစားဖို့ကိုကျွန်တော်ပြောချင်ပါတယ်။ကြိုးစားတိုင်းလည်းအောင်မြင်ခြင်းမှအောင်မြင်ပါပါ။ဒါပေမဲ့အနည်းဆုံးတော့ကောင်းမွန်တဲ့အရာတွေကိုလုပ်ရင်ဘဝကိုအတိတ်ပဲရှိရှိဖြစ်တတ်နိုင်တာပေါ့။အဲ့လိုမျိုးလုပ်နေရင်လည်းရလာတဲ့အခွင့်အရေးတစ်ခုချင်းစီတိုင်းကိုတေချာတန်ဖိုးထားပြီးကျွန်တော်တို့အချင်းချင်းရိုင်းမင်းကူညီရင်းနဲ့ပုံမကောင်းမွန်တဲ့အနာဂတ်တစ်ခုကိုအတူတကွဖန်တီးနိုင်မယ်လို့ယုံကြည်ပါတယ်။